င်းရင်ပင်နယ်ညရီခရိုင်ထဲမှာရှိတဲ့ရွှေကုတ်ကိုအရက်မှာလူပုံကူးကန်ရပြီးဒူးစရိုက်ခိုင်းနေရဲ့အတမခိုင်းစေခံနေရတဲ့အင်ဒိုနီးရှားနိုင်ငံသား50နီးပါးကိုအင်ဒိုနီးရှားတန်ယုံနဲ့အတူလက်တွဲကယ်တင်နိုင်ခဲ့ပြီးနေရက်ပြန်ပို့လာတဲ့စက်တိုက်လှုပ်ဆောင်နေတယ်ဆိုပြီးထိုင်းရဲချုပ်ဆူရချိတ်ဟတ်ခန်ကပြောပါတယ်ပြန်လွတ်လာသူတွေက25ဦးကိုမေလ25ရက်နေ့မှာနေရပို့ခဲ့ပြီးနောက်ထပ်9ဦးကိုတော့ဇွန်လ26ရက်နေ့ကပြန်ပို့ခဲ့တဲ့အကြောင်းခိုင်းရဲချုပ်ဆူရချိတ်ဟတ်ဖန်ကမနေ့ကအခုလိုပြောသွားပါတယ်အခုလိုမျိုးအင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံနယ်စပ်မှာပိတ်လောင်ပြီးအတင်းအကျပ်အလုပ်ခိုင်းစေခံနေရတဲ့အဖြစ်ကိုထိုင်းနိုင်ငံဆိုင်ရာအင်ဒိုတန်ယုံကသတင်းပေးလာတဲ့အတွက်ထိုင်းနိုင်ငံရဲတပ်ဖွဲ့လူပုံကူးမှုတိုက်ဖြတ်ရေးအဖွဲ့တွေပူးပေါင်းပြီးအင်ဒိုနီးရှားနိုင်ငံသားတွေကိုကယ်တင်နိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်။ဇွန်လ26ရက်နေ့ကထိုင်းနိုင်ငံရဲချုပ်နဲ့လူပုံကူးမှုတိုက်ဖြတ်ရေးအဖွဲ့ဝင်တွေထိုင်းနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံကတန်အရာရှိတွေဟာမြောက်ရီမြို့မှာလူပုံကူးခံနေရတဲ့အင်ဒိုနီးရှားနိုင်ငံသား9ဦးကိုထိုင်းနိုင်ငံမဲဆောက်မြို့ကနေတဆင့်ဘန်ကောက်မြို့ဒွန်မောင်းလေစိတ်ကိုပို့ခဲ့ပြီးအဲ့ဒီကနေနေရရင်အင်ဒိုနီးရှားနိုင်ငံကိုပြန်ပို့ခဲ့တာပါနောက်ထပ်ကြံနေသေးတဲ့73ဦးအတွက်လည်းနှစ်နိုင်ငံအရာရှိတွေပူးပေါင်းပြီးနေရပြန်ပို့ဖို့ဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်အရှိတောင်အာရှမှာလူပုံကူးမှုတိုးလာနေတဲ့အခြေအနေတွေအောက်မှာပဲမြန်မာနိုင်ငံမှာစိုက်ဘာလိမ်လည်မှုနဲ့လူပုံကူးခံနေရတဲ့အင်ဒိုနီးရှားနိုင်ငံသား20လွတ်မြောက်လာကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကပြီးခဲ့တဲ့မေလတုန်းကပြောကြားခဲ့ပါတယ်။သူတို့တွေဟာထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကုတ်ကိုနယ်မြေမှာရှိတဲ့ဒုစရိုက်နဲ့လောင်းကစားလုပ်တဲ့နေရာတွေမှာရောင်းစားခံရပြီးသူတို့လွတ်မြောက်ဖို့အတွက်မိသားစုတွေကလည်းတဆင့်အင်ဒိုနီးရှားအစိုးရကိုအကူအညီတောင်းခံခဲ့တာပါ။ရှစ်လကြာတဲ့အထိဒုစရိုက်ခိုင်းနေရဲ့လက်ထဲမှာနေထိုင်ခဲ့ရပြီးတဲ့နောက်သူတို့ဟာမေလ6ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။ဒီနောက်ကျန်နေတဲ့သူတွေလွတ်မြောက်ရေးအတွက်ထိုင်းနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံကထိုင်းအစိုးရတာဝန်ရှိသူတွေနဲ့အတူစူးစမ်းခဲ့ပြီးအခုလိုမျိုးထိုင်းနိုင်ငံကနေတဆင့်အင်ဒိုနီးရှားနိုင်ငံကိုပြန်ပို့ပေးနေတာဖြစ်ပါတယ်။ရွှေကုတ်ကမှာအင်ဒိုနီးရှားနိုင်ငံသားတွေလိုအလားတူလူပုံကူးခံရတဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံပေါင်း30လောက်ကနိုင်ငံသားတွေအများအပြားရှိနေပါတယ်။ရောင်းစားခံရသူတွေဟာတဦးကိုဘတ်ငွေ3000ကနေဘန်ငွေ3သိန်းလောက်ချီပေးပြီးရွေးထုတ်မှသာပြန်လွှတ်ပေးကြပါရယ်။ပြန်လည်လွတ်မြောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာအလုပ်ရဖို့အတွက်စူးစမ်းရင်းကုမ္ပဏီတစ်ခုပြီးတစ်ခုလက်လွဲရောင်းစားတာကိုခံရပြီးတခြားသူတွေကိုပြန်ပြီးနေလေတဲ့အလုပ်တွေကိုပါလုပ်ခဲ့ရပါတယ်။ခိုင်းစီတဲ့ရာဇဝတ်ခိုင်းကသူတို့လိုချင်တဲ့လိမ်လည်ငွေတွေကိုမရဘူးဆိုရင်သူတို့ကိုကျင်ဆက်နဲ့တို့တာလက်ထိတ်ခတ်ပြီးရိုက်နှက်တာအစာရေစာမပေးဘဲအခန်းပိတ်ဆောင်ထားတာတွေနဲ့နှိပ်စက်မှုမျိုးစုံကိုလောက်တာခံရတယ်လို့လည်းပြောပြကြပါတယ်။အခုလိုမျိုးအွန်လိုင်းငွေလိမ်ကိန်းတွေမှာခိုင်းစေခံနိုင်ရတဲ့အင်ဒိုနီးရှားနိုင်ငံသားတဦးအစိုးရထံအကူအညီတောင်းထားတဲ့ရုပ်သံပိုင်းဟာပြီးခဲ့တဲ့လကလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ရကနေအင်ဒိုနီးရှားပြည်သူတွေကအဲ့ဒီလူတွေကိုကယ်တင်ပေးဖို့အစိုးရကိုဖိအားပေးတောင်းဆိုခဲ့ကြပါတယ်။ဒီလိုဖိအားပေးခံရပြီးတဲ့နောက်သမရဂျိုကိုဝီဒိုဒိုကိုရိုင်းထိုင်းမြန်မာနယ်စပ်ဒေသကလူမောင်ခိုကူးမှုတွေကိုအာတုံခွန်ဆိုင်စုံစမ်းရင်းနဲ့ကယ်တင်လိုက်နိုင်တာလို့လဲအင်ဒိုရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲရာစီစန်ဒီနေယိုဟိုကလည်းမေလအတွင်းကပြောဆိုခဲ့ပါတယ်။လူမောင်ကိုကူးမှုတွေနဲ့ဒုစရိုက်ခိုင်းနေရှိနေတဲ့ရွှေကုတ်ကိုဒေသဟာလက်ရှိကရင်နယ်ကြားစောင့်တပ်တွေထိန်းချုပ်ထားတဲ့နေရာဖြစ်ပါတယ်ရှင်။